ော်ကိုအလွဲသုံးစားလုပ်ပြီးစစ်အာဏာရှင်စနစ်တည်ဆောက်တာဟာမြမစစ်ကောင်းဆောင်ပိုင်းရဲ့ဓလေ့ထုံးစံလို့ဖြစ်နေပါလေ။ဒီအစဉ်အလာကြောင့်စစ်ကောင်းဆောင်ပိုင်းဟာသူတို့လိုချင်တာမရရင်အာဏာသိမ်းပြီးအနိုင်ကျင့်ဖို့သာစိတ်ကူးကြပါလေ။ဒီတခါတော့အနိုင်ကျင့်တာကိုခုခံတွန်းလာတဲ့ပြည်သူ့ငွေဦးတွန်းလာရင်းနဲ့ထိတ်တိုက်တွေ့နေရပါပြီ။ကလိန်စိတ်ညာစင်နဲ့စစ်ကောင်းဆောင်ရဲ့ပြောဆိုချက်တွေကိုရုံးချီလက်ခံဖို့နိုင်ငံအတော်များများမှာအခက်အခဲရှိတာပါလေ။ဒါပေမဲ့နိုင်ငံတကာဥပဒေအရအရေးမယူနိုင်သေးတာစစ်ကောင်းဆောင်တွေအကြိုက်ဖြစ်နေပါလေ။ဥပဒေအရအရေးယူလို့စစ်ကောင်စီပြုတ်ကျသွားမှာမဟုတ်ပြီနဲ့နိုင်ငံတကာအတိုက်အဝန်းကလက်မခံဘူးဆိုတာကိုပြတ်သားဖို့လိုအပ်တယ်လို့ယူဆကြပါလေ။ဒါကြောင့် Chris Gunness ဦးဆောင်တဲ့လန်ဒန်အခြေစိုက် MAP မြမအရေးအဖွဲ့ကစစ်ကောင်စီကိုအရေးယူဖို့ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုရောက်သားပါလေ။ ICC ကိုလက်ခံကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကလည်းအကြောင်းကြားပြပါပြီ။ NUG ရဲ့လုံပိုင်권ကို45 rights အဖွဲ့ကလည်းတင်ပြထားပါလေ
။မြန်မာပြည်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအရေးယူဖို့အတွက် NUG အမျိုးသားညီညွတ်ရေးအစိုးရဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုစီရင်ပိုင်권ပေးနိုင်ပါလေ။ICC ကိုရောမဥပဒေအရဖွဲ့စည်းထားတာမို့ရောမဥပဒေအရ ICC ကိုစီရင်ဆုံးဖြတ်ခွင့်ပေးကြောင်း NUG အစိုးရကအကြောင်းကြားခြင်းအဖြစ်အရေးယူနိုင်ပါတယ်။နောက်တစ်နည်းကတော့ရောမစာချုပ်ကို NUG ကလက်မှတ်ထိုးပြီးအရေးယူအောင်ဆောင်ရွက်တာဖြစ်ပါတယ်။ ICC တည်ဆောင်တဲ့2002ခုနှစ်နောက်ပိုင်းအမှုတွေကိုအရေးယူနိုင်ပါတယ်။ရောမစာချုပ်ကိုသဘောတူကြောင်းဖော်ပြတဲ့စာရွက်စာတမ်းကိုNUG အစိုးရကကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုပေးအပ်ရပါမယ်။လက်ခံနေဆိုရင်မြန်မာဟာရောမစာချုပ်ဝင်ဖြစ်လာတာမို့စစ်ကောင်စီကိုအရေးယူနိုင်မှာဖြစ်ပါတယ်။စစ်ကောင်စီရဲ့မဟာမိတ်ရုရှားနဲ့တရုတ်ဟာရောမစာချုပ်ဝင်နိုင်ငံတွေမဟုတ်တဲ့အတွက်ကန့်ကွက်နိုင်စွာမရှိပါဘူး
။မြန်မာစစ်ကောင်ဆောင်တွေလက်နဲ့အားကိုးပြီးသင်ဟာဆိုင်နေတာကိုအရေးယူဖို့အတွက်ရဲရဲဝုန်းဝန်းလှုပ်ဆောင်ဖို့လိုတယ်လို့45 rights အဖွဲ့ကဆိုပါတယ်။အရင်ကရိုဟင်ဂျာတွေကိုတတ်ဖြတ်ခဲ့တော့ကနိုင်ငံတကာအပိုင်ဝန်းကတိတိယောက်ယောက်အရေးမယူနိုင်ခဲ့လို့အခုလိုအရက်သားတွေကိုတတ်ဖြတ်နေတာဖြစ်ပါတယ်။မြန်မာစစ်တပ်ကျူးလွန်တဲ့စစ်ရာဇဝတ်မှုနဲ့လူမျိုးအုပ်စုလိုက်တတ်ဖြတ်မှုကိုစစ်ဆေးအပြစ်ပေးတဲ့တခုတည်းသောကမ္ဘာတရားရုံးဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးဖြစ်ပါလေ။ဒေါ်အောင်ဆန်းစုကြည်စစ်တပ်ဘက်ကရှင်းနေလိုက်ပြီးခဲ့တဲ့ICJ နိုင်ငံကတရားရုံးကတော့ရာဇဝတ်မှုကိုကျူးလွန်သူကိုစီရင်ပိုင်ခွင့်မရှိပါဘူး ICC ရာဇဝတ်ခုံရုံးကသာစီရင်နိုင်ပါတယ်အပူအားလုံးကိုပရော်စီကူတာလို့ခေါ်တဲ့တရားထိုင်ရုံးကအရင်ဆုံးစစ်ဆေးရပါတယ
် NUG အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးဥပဒေအရမြန်မာပြည်ကိုကိုယ်စားပြုတဲ့အစိုးရဖြစ်ပါတယ်စစ်ကောင်စီကိုတပြည်လုံးကလက်မခံနိုင်ကြောင်းစစ်နာပြပွဲတွေလက်နက်ကင်တိုက်ပွဲတွေနဲ့ကြားသနေပါတယ်။လက်နက်အားကိုပြီးအကြမ်းဖက်တဲ့စစ်အုပ်စုကိုကုလသမဂ္ဂမှလက်ခံတဲ့အစဉ်အလာမရှိပါဘူး။တာလီဘန်အကြမ်းဖက်အုပ်စုကိုအာဖဂန်နစ္စတန်နိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အတိမတ်မပြုပါဘူး။အလားတူပဲစစ်ကောင်စီကိုယ်စားလှယ်ကိုအတိမတ်မပြုဘဲဥကြုံမိုးထွန်းကိုမြမကိုယ်စားလှယ်အဖြစ်အတိမတ်ပြုထားပါတယ်။NUG ကိုပြင်သစ်စည်းနှိမ်လွှတ်တော်ကအတိအမှတ်ပြုထားပြီးဥရောပပါလီမန်ကတော့ NUG ကိုရောလွှတ်တော်ကူစားပြုကော်မတီ CRPH ကိုပါအတိအမှတ်ပြုထားပါတယ်
။ဒါကြောင့်မို့ ICC မှာစစ်ကောင်စီကိုရာဇဝတ်မှုနဲ့အရေးယူဖို့ NUG အမျိုးသားညီညွတ်ရေးအစိုးရမှလုံပိုင်ခွင့်အပြည့်အဝရှိပါတယ်။ရောမဥပဒေစာချုပ်ကိုလက်ခံကြောင်းကုလသမဂ္ဂအထွေထွေအတွင်းရုံးမှုရုပ်စီကိုNUG ကအကြောင်းကြားစွာပို့ပေးရပါလိမ့်မယ်။အကြောင်းကြားစွာကိုကုလသမဂ္ဂစာချုပ်ဌာနကစစ်ဆေးရပါလေ။ NUG ဟာမြန်မာနိုင်ငံကိုကိုစားပြုမပြုကုလသမဂ္ဂကစစ်ဆေးတဲ့သဘောပါပဲ။ရောမစာချုပ်ဥပဒေကိုလက်ခံတဲ့နိုင်ငံတွေပေါင်းဝင်းတဲ့နိုင်ငံစုံညီလာခံကနိုင်ငံတိုင်းရဲ့ကိုယ်စားလှယ်ကိုစစ်ဆေးပြီးအတည်ပြုရပါလေ။ဒီနေရာမှာရောမစာချုပ်ဝင်နိုင်ငံတွေဟာကန့်ကွက်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့ NUG ကိုကောက်ကွက်ဖို့အလားအလာမရှိပါဘူးစစ်ကောင်စီအလိုတော်ကြီးတွေဖြစ်တဲ့ရုရှားတရုတ်နဲ့အာဆီယံနိုင်ငံအချို့ဟာ ရောမစာချုပ်ဝင်မဟုတ်တဲ့အတွက်ပြောပိုင်ခွင့်မရှိကြပါဘူး။ဒါကြောင့် NUG အနေနဲ့ ICC မှာစစ်ကောင်စီကိုအမှုစစ်နိုင်အောင်မနေ့အညံဆောင်ရွက်တင်တယ်လို့45 rights အဖွဲ့ကဆိုပါတယ်။ NUG အစိုးရလိုအပ်တဲ့ဗန္ဒာရေးနဲ့အတက်ပညာကိုကုလသမဂ္ဂကထောက်ပံ့တင်တယ်လို့လည်းဆိုပါပဲ။စစ်ကောင်စီဟာအပေကရာဇဝတ်သားဖြစ်ကြောင်းနိုင်ငံတကာဥပဒေအရသက်သေပြဖို့အချိန်ရောက်လာပြီဖြစ်ပါတယ်ခင်ဗျာ။